Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေနေ့ညနေ 6:00 ထိအစီအစဉ်တွေကို9.25 MHz ကနေတရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်ပါရှင်။ကျမတင်ကီထိုက်ပါ။မြောက်ကိုရီးယားဘက်ကမနစ်စနေနေ့ကငလျင်လှုပ်ခတ်ခဲ့တာဟာသဘာဝအတိုင်းဖြစ်ပြီးဖောက်ခွဲမှုကြောင့်မဟုတ်ဘူးလို့အင်းကြီးချင်းနိုင်ငံတွေကသုံးသပ်ကြပါတယ်။အီရန်ဘက်ကပယ်ထိန်တပ်ဒုံးကျည်ပြစ်လွတ်ဆန့်သက်တဲ့အပေါ်အနောက်နိုင်ငံတွေကသတိထားတုံ့ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့ကမ္ဘာရာသီဥတုသမိုင်းကိုသိရှိဖို့နဲ့ကမ္ဘာကြိုကြီးရဲ့အနာဂတ်ကိုဟောကိန်းထုတ်နိုင်ဖို့သိပ္ပံပညာရှင်တွေဘာတွေလှုပ်ဆောင်နေကြသလဲဆိုတာကိုနားဆင်ရမှာနဲ့အတူ
What we are talking about today with this life changing announcement is about the quality of medicine but is about equity
လူဘဝအတွက်အပြောင်းလဲဖြစ်စေမဲ့ကြီးညာချက်ဆိုပြီးကျွန်တော်တို့ပြောဆိုနေတာဟာဆေးဝါးတွေရဲ့အရေးအသွေးတန်းတူညီမျှမှုဂုဏ်သိက္ခာနဲ့လူအခွင့်အရေးတရားအနေနဲ့ဆေးဝါးတွေရယူနိုင်ဖို့ဖြစ်ကြောင်းUNHAG ကပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်နေ့လည်နေ့ကင်းမင်းဆက်အားယူခြင်းနဲ့လူတွေရဲ့ကျန်းမာရေးအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တပ်ဖောက်ခွဲတဲ့နေရာအနီးစနေနေ့ကငလျင်တစ်ခုလှုပ်သွားတာဟာသဘာဝအရာလှုပ်ခဲ့တဲ့ငလျင်ဖြစ်ပုံရပြီးနျူကလ িয়ার ဖောက်ခွဲမှုကြောင့်မဖြစ်နိုင်ဘူးလို့အင်းကြီးချင်းနိုင်ငံတွေကပြောပါတယ်။လူတို့ဖောက်ခွဲမှုကြောင့်ထွက်ပေါ်လာတဲ့တုံခါမှုမျိုးဆိုရင်ကြိုတင်သိရှိနိုင်မှာဖြစ်ကြောင်းအခုကတော့ကြိုပြီးတော့ဖမ်းယူရရှိခဲ့တာမရှိတဲ့အကြောင်းတောင်ကိုရီးယားဘူမိဗေဒတိုင်းထွာရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။တရုတ်အစိုးရငရင်တိုင်းထွာရေးဌာနကတော့ပြင်အား 3.4 ရှိတဲ့မတင်ကားဖွဲ့ရာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ကြောင်းအစိုးရကပြောခဲ့ပေမဲ့ဒီပောက်ကွဲမှုဟာနျူကလ িয়ার ဖောက်ခွဲဆန်တတ်မှုမဟုတ်ဘူးလို့ပြောပါတယ်။မနေ့စနေနေ့ကငလျင်လှုပ်ခတ်ခဲ့တာဟာလူတွေကြောင့်လားသဘာဝအတိုင်းလှုပ်ခတ်ခဲ့သလားဆိုတာကိုအတိမပြုနိုင်သေးဘူးလို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပြောပါတယ်။မနေ့စနေနေ့ကမြောက်ကိုရီးယားဘက်ကငလျင်လှုပ်ခတ်ခဲ့ပြီးမှတော့နိုင်ငံရဲ့အရှိတ်အပင်းလေပြင်းနိုင်ငံတကာဝေဟင်မှာအမေရိကန်လေတပ်ကတိုက်လေယာဉ်တွေခြံရံပြီးဘုံကျဲလေယာဉ်တွေပြန်တန်းခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာရတဲ့ချင်းချောက်မှုတွေကိုတုတ်ပြန်တဲ့အမေရိကန်သမ္မတထရန့်ရဲ့စီးရီးနီးလန်းတွေကတခုအနေနဲ့အခုလိုကင်းလှည့်ပြန်တန်းတာလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကလည်းပြောဆိုပါတယ်ရှင်။
ကုလသမဂ္ဂထွေထွေညီလာခံတွင်စနေနေ့ကတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကအမေရိကန်သမ္မတဒေါနယ်ထရမ့်ကိုတုံ့ပြန်ပြောဆိုခဲ့သလိုအိန္ဒိယဆိုရထိပ်တန်းတာဝန်ရှိသူတွေကလည်းပါကစ္စတန်နိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။အခုနေ့ထွေထွေညီလာခံအတွင်းမှာအားလုံးကစောင့်ကြည့်ခဲ့ကြတာကတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးယီယောင်ဟိုရဲ့မိန့်ခွန်းဖြစ်ခဲ့ပြီးတော့သူကအမေရိကန်သမ္မတဒေါနယ်ထရမ့်ဟာစိတ်ကြီးဝင်ရောဂါရှိတဲ့စိတ်ပေါက်ပြန်သူလို့စိတ်ပေါက်ပြန်သူဖြစ်ပြီးကိုယ့်ကိုယ်ကိုတေချောင်းကြံနေတာဖြစ်တယ်လို့ရီယန်ဟိုကပြောသွားပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုအင်္ဂါနေ့ကရော့ကတ်မန်ဒုံးမြန်လွတ်တဲ့ကောင်လေးလို့ခေါ်ဆိုခဲ့သလိုကင်ဂျွန်အွန်ဟာသူ့နျူကလ িয়ার အစီအစဉ်နဲ့သူ့ကိုယ်သူလှုပ်ကြံနေခြင်းသာဖြစ်တယ်လို့ပြောခဲ့တာဖြစ်ပါတယ်။ဒါပြင်အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆော်ရက်ကလည်းအိန္ဒိယချင်းပြိုင်ပတ်နိုင်ငံဖြစ်တဲ့ပါကစ္စတန်နိုင်ငံကိုတိုက်ခိုက်ပြောဆိုသွားခဲ့ပါတယ်။အိန္ဒိယနိုင်ငံက IT နည်းပညာနဲ့ပတ်သက်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံဖြစ်နေချိန်ဆရာဝန်တွေ၊ engineer တွေ၊ပညာရှင်တွေထုတ်လုပ်နိုင်တဲ့အချိန်မှာပါကစ္စတန်နိုင်ငံကကမ္ဘာကြီးနဲ့ပါကစ္စတန်ပြည်သူတွေအတွက်ဘာတွေအကျိုးပြုပြီးဘာတွေထုတ်လုပ်နေသလဲလို့မေးခွန်းထုတ်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေပဲထုတ်လုပ်နေတယ်လို့လည်းသူကဆက်ပြီးတော့ပြောသွားပါတယ်။ဒါပြင်ဆီးရီးယားဒုတိယနိုင်ငံဂျာယီဝန်ကြီးကလည်းတူရကီနဲ့အမေရိကန်ဦးဆောင်တဲ့အစ်တိုက်ဖြည့်အဖွဲ့တွေကိုဝေဖန်လိုက်ပြီးအီရန်နိုင်ငံသားရဲ့ဝန်ကြီးကတော့ကာတစ်လူမျိုးတွေရဲ့လူမှုစန္ဒာခံယူပွဲကိုဝေဖန်သွားခဲ့ပါတယ်ခင်ဗျာ
အီရန်ဘက်ကပယ်ထိန်တပ်တာလတ်ဖြစ်ဒုံးကျည်တဲ့တစင်းကိုအောင်မြင်မြင်ဆန်းတန်နိုင်ခဲ့ကြောင်းမနေ့စနေနေ့ကကြေညာလိုက်တဲ့အပေါ်အနောက်နိုင်ငံကောင်းဆောင်တွေကသတိထားပြီးတုံ့ပြန်ချပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့က Twitter လူမှုကွန်ရက်မှာရေးသားတာမှာတော့အစ္စရေးထိရောက်အောင်ပြစ်နိုင်တဲ့ပယ်ထိန်တပ်ဒုံးကျည်တစင်းကိုအီရန်တို့ဆန်းသက်ခဲ့ပြီးမြောက်ကိုရီးယားတို့နဲ့ပေါင်းလုပ်ခဲ့တယ်လို့ရေးသားပါတယ်အီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုကုလသမဂ္ဂဘက်ကဖယ်ရှားပေးပြီးအပြန်အလှန်အပြင်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার ဆောင်ရွက်ချက်တချို့ကိုစွန့်လွတ်ခဲ့တဲ့2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကိုသမ္မတထရန့်ကရည်ညွှန်းပြီးရရှိထားတဲ့သဘောတူညီချက်ကလည်းမကောင်းတော့ဘူးလို့ရေးသားခဲ့ပါတယ် သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဘက်ကလည်းနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်အီရန်အနေနဲ့ဒေတာတွေမတိမငြိမ်ဖြစ်စေတဲ့ဆောင်ရွက်ချက်တွေကိုရပ်ဖို့အခုစမ်းသပ်တဲ့ပေထိန်တပ်ဒုံးကျည်စမ်းသပ်မှုအပါအဝင်ဆုံးဖြတ်ချက်အမှတ်223ပါအချက်လက်အားလုံးကိုလေးစားဖို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်အီရန်ဘက်ကမကြာခဏပြစ်မှတ်ထားရန်ဆောင်ခံရတဲ့အစ္စရေးနိုင်ငံဘက်ကလည်းတုံ့ပြန်ခဲ့တာမှာတော့ကာကွယ်ရေးဝန်ကြီးအာဘီဒါလီဘာမန်ကဒီစမ်းသပ်မှုဟာဆိုရင်အမေရိကန်အစ္စရေးနဲ့တခြားမဟာမိတ်နိုင်ငံတွေကိုရန်ဆောင်တာလို့ပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဘုံခွဲသမားတို့ကနေတိုးတပ်ဖွဲ့ရင်နန်းကိုတိုက်ခိုက်ခဲ့တဲ့အတွက်3ယောက်ထပ်မံဒဏ်ရာရသွားခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေဟာအာဖဂန်ရဲသားတွေဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောကြားလိုက်ပြီးတော့ပြည်ပကတပ်ဖွဲ့ဝင်တွေဒဏ်ရာရမရဆိုတာကိုတော့ပြောသွားခဲ့ခြင်းမရှိခဲ့ပါဘူး။နေတိုးတပ်ဖွဲ့ရဲ့ရင်နန်းဟာကဘူးမြို့မှာတနင်္ဂနွေနေ့မနက်ပိုင်းကလက်လုပ်ဘုံနဲ့တိုက်ခိုက်ခံခဲ့ရတယ်လို့လည်းနေတိုးတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီပောက်ခွဲမှုကြောင့်အာဖဂန်နိုင်ငံမှာစီးကြံပင်းမှုတွေနဲ့လက်ချင်းတွေလှုပ်ပင်းနေတဲ့နေတိုးတပ်ဖွဲ့ကထိခိုက်ဒဏ်ရာရတာမရှိကြောင်းနေတိုးတပ်ဖွဲ့ဟာကားကိုပြန်ယူဖို့အတွက်အဲ့ဒီနေရာမှာရောက်နေပြီးတော့တပ်ဖွဲ့ရဲ့လုပ်ငန်းတွေကိုလည်းထိခိုက်မှုမရှိဘူးဆိုပြီးတော့ဒီကြေညာချက်မှာပြောထားပါတယ်။တာလီဘန်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်စစ်တပ်ရဲ့ရင်နန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးမော်တော်ယာဉ်များပြားထိခိုက်ပျက်စီးပြီးတော့ကျူးကျော်လာသူပြည်ပတပ်တွေလည်းအတော်လေးအထိနာခဲ့တယ်လို့တာလီဘန်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဇဘီဟူလာမူဂျာဟစ်ကပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တာလီဘန်သဘုံတွေဟာအချက်ကားပြောဆိုလေးရှိတတ်ပြီးတော့တခါတရံမှာတော့မာရွန့်လေးရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအီမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဟာရီကိန်းမာရီယာဒဏ်သင့်ခဲ့တဲ့အမေရိကန်ပိုင်ပေါ်တူရီကိုမှာတော့မုန်တိုင်းတန်သင့်သူတွေအတွက်လိုအပ်နေတဲ့အရေးပေါ်အကူအညီတွေရေရှမ်းနေတဲ့ရေကာတာကြောင့်စိုးရိမ်နေရတဲ့အခြေအနေတွေကိုတာဝန်ရှိသူတွေမနေ့ကဆွေးနွေးခဲ့ပါတယ်။ပေါ်တူရီကိုအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝန်တွေမနေ့ကတွေ့ဆုံဆွေးနွေးတာပါ။အုပ်ချုပ်ရေးမှူးကဂွာဂျာတာကရေကာတာပျက်စီးနေတာကိုသိရှိထားတဲ့အကြောင်းဒီဒေသကလူတွေအများဆုံးထွက်ခွာကြဖို့ပန်ကြားဆောင်ရွက်နေတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးပါတယ်။ကျွန်းရဲ့အနောက်မြောက်ပိုင်းကရေကတာအောက်ပိုင်းမြဝန်းဒေသကလူပေါင်းတောင်းနဲ့ချီပြီးဘေးလွတ်ရာကိုလည်းပြောင်းရွှေ့ထားပါတယ်။အထူးစိုးရိမ်စရာအခြေအနေဖြစ်တဲ့ဆိုပြီးအမျိုးသားမိုးစလဌာနက Twitter မှာရေးပြီးဂွာဂျာတာနာမြေကျောင်းတစ်လျှောက်ဒေသတွေကအလုံးချက်ချင်းပြောင်းရွှေ့ကြဖို့နှိုးဆော်ထားပါတယ်။တချိန်တည်းမှာပဲပေါ်တူရီကိုကျွန်းမှာလျှက်စင်ပြီးပြတ်တောက်လို့မီးဆက်တွေသုံးနေရပြီးဖုန်းလိုင်းတွေကလည်းမိတစ်ချက်မမိတစ်ချက်ဖြစ်နေပါဗျ။လူရေ 3.4 တန်းရှိရာကျွန်းမှာရာစုနှစ်အတွင်းအဆိုးဝါးဆုံးမုန်တိုင်းကြောင့်ထိခိုက်ရသူတွေကို12ရက်ခန့်နဲ့ရေပေးနိုင်ဖို့လဲအနာပိုင်းတို့လုံးပတ်နေကြရပါတယ်။ရေကြီးမှုကနေလူ900ကိုကယ်တင်ထားပြီးဖြစ်တယ်လို့အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့တောက်ကြနေတုန်းကပြောပါတယ်။အစောပိုင်းအစီရင်ခံချက်တွေအရသေဆုံးသူ73ဦးရှိတယ်လို့ဆိုပေမဲ့ဘယ်နှယောက်တည်ဆုံးခဲ့တယ်လဲဆိုတာတိတိကျကျမသိရသေးပါဘူးရှင
်။မက္ကဆီကိုနိုင်ငံမှာမနေ့စနေနေ့ကအင်အားပြင်းငလျင်တစ်ခုလုခတ်သွားပြီးတော့နှစ်ယောက်ထပ်မံတည်ဆုံးသွားခဲ့ပါတယ်။မကြသေးခင်ရပိုင်းကပဲငရင်နှစ်ခုကြောင့်လူ400ကျော်တည်ဆုံးပြီးအခက်အခဲနဲ့ရင်ဆိုင်နေရတဲ့မက္ကဆီကိုနိုင်ငံအတွက်တော့ဒါဟာထပ်ပြီးတော့သတိပေးလိုက်တာလည်းဖြစ်ပါတယ်။ American ဘူမိဗေဒတိုင်းတိုင်းဌာနကတော့ဒီငရင်ဟာပင်အား 6.1 magnitude ရှိပြီးတော့မက္ကဆီကိုမြို့တော်ရဲ့အရှိတောင်ပတ်နိုင်ငံတောင်ပိုင်းကဝဟာကာပြည်နယ်ကိုဗဟိုပြုလုခတ်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒင်းအီငရင်ကျောင်းမက္ကဆီကိုစစ်တီမြို့မှာရှိတဲ့တိုက်တီလည်းလုခတ်သွားခဲ့တယ်လို့အာနာပိုင်းကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့ငရင်အတွင်းမှာတော့မက္ကဆီကိုစစ်တီမြို့မှာလူ300ထပ်မံတေဆုံးခဲ့ပါတယ်။ဒီအခုနောက်ဆုံးဖြစ်ခဲ့တဲ့ဒီငရင်ကတော့မက္ကဆီကိုတောင်ပိုင်းမှာပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကလူ100လောက်တေဆုံးခဲ့တဲ့ပြင်းအား8.1%ရှိတဲ့ငရင်ရဲ့နောက်ဆက်တွဲငရင်တွေဖြစ်တယ်လို့မက္ကဆီကိုဘေးဒုက္ခကယ်ဆယ်ရေးဌာနကပြောပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာအင်္ဂါနေ့ကငရင်ရောက်ပျက်စီးသွားတဲ့အပျက်စီးပုံတွေမှာရှာဖွေကယ်ဆယ်ရေးတွေလုပ်နေပြီးမနေ့ကငရင်လှုပ်ခဲ့တဲ့အချိန်မှာတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုခိတရပ်ဆိုင်ခဲ့ရပါတယ်။မက္ကဆီကိုလူမှုကာကွယ်စောင့်ရှောက်ရေးဌာနကလည်းအဖွဲ့တွေကိုအမေရိကန်ဂျပန်နဲ့အစ္စရေးတို့လိုကမ္ဘာနိုင်ငံတွေကကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေပေးနေပြီးတော့မက္ကဆီကိုစစ်တီနဲ့အနားမျိုးတွေကနေလူ60လောက်ကိုကယ်တင်နိုင်ခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာအထက်လွှတ်တော်အမတ်ရဲ့ထက်ဝက်ကိုဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်နေကြပါတယ် ပြီးခဲ့တဲ့မေလကရွေးကောက်ထင်းမြောက်ခန့်ရပြီးတဲ့နောက်လေးလအကြာလူလူကြားရေပန်းစားမှုရော့ချလာနေတာကြောင့်ပြည်ပင်ပြောင်းလဲရေးအစီအစဉ်တွေမရေရာမှုတွေနဲ့ကြုံတွေ့လာရတဲ့ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်အတွက်တော့အခုရွေးကောက်ပွဲကတိတ်ကိုအရေးကြီးနေပါတယ်ပြီးခဲ့တဲ့နှစ်ကမှဖွဲ့စည်းခဲ့တဲ့သမ္မတမက်ခရွန်ရဲ့ Republic on the Move ပါတီကဇွန်လရွေးကောက်ပွဲမှာအောက်လွှတ်တော်မှာအများစုနိုင်ထားတာပါဒါပေမဲ့အထက်လွှတ်တော်မှာတော့ဒီလောက်ပြက်ပြက်သားသားအနိုင်ရမယ့်ပုံမရှိပါဘူး Conservative Republican Party ကအမတ်နေရာ348နေရာရှိတဲ့အထက်လွှတ်တော်မှာအများစုရမယ်လို့စစ်တမ်းတွေကဖော်ပြကြပါတယ်ဒီအချိန်ဒီအတိုင်းဆိုရင်တော့သမ္မတရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအတည်ပြုနိုင်ရေးအတွက် Republic on the Move ပါတီအနေနဲ့အထက်လွှတ်တော်မှာမဟာမိတ်ဖွဲ့ဖို့လုပ်ရမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်နေရာ181နေရာအတွက်ကိုယ်စားလှယ်2000လောက်ရှင်းပြနေကြတဲ့ပြင်သစ်အထက်လွှတ်တော်ရွေးကောက်ပွဲရလဒ်တွေကတော့ဒီကနေ့နှောင်းပိုင်းမှာထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်ရှင်
။ဂျာမနီနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်ပွဲကျင်းပနေပြီးတော့ဂျာမန်ပြည်သူတွေလည်းမဲယုံတွေကိုသွားရောက်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးကောက်ယူခဲ့တဲ့စစ်တမ်းတွေကတော့ဒီရွေးကောက်ပွဲအတွက်မှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာဝန်ကြီးချုပ်ဖြစ်တဲ့၄ချိန်ဆက်တိုက်ဖြစ်သမိုင်းစံချိန်တင်ရွေးခံရမယ်ဆိုပြီးတော့ခမန်းနေကြပါတယ်ဝန်ကြီးချုပ်မာကာရဲ့ဗဟုလက်ရာရင်ခရီးယန်ဒီမိုကရက်တစ်ယူနီယံနဲ့အတူသူတို့ရဲ့ဘာဘေးရီယန်ဒေသကညီနောင်ပါတီခရီးယန်ဆိုရှယ်ယူနီယံတို့အထူးတရားအနိုင်ရမယ်ဆိုပြီးတော့ခမန်းထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။အာဖရိကတိုက်က HIV ရောဂါပိုးတိုက်ဖျက်ရေးအကြောင်းနဲ့အရင်စားပါမယ်ရှင်။အာဖရိကတိုက်က HIV ပိုးရှိသူတွေဟာနောက်ဆုံးပေါ်ဆေးတွေကိုတစ်နှစ်စာလုံးအတွက် $85 နှုန်းနဲ့ဝယ်ယူနိုင်တော့မှာဖြစ်ပါတယ်။တကမ္ဘာလုံးရဲ့ကြိုးပမ်းခြင်းနဲ့တားဆီးလို့လည်းမရနိုင်တဲ့ကျန်းမာရေးဘေးဆိုးကြီးဖြစ်တဲ့ HIV/AIDS တိုက်ဖျက်နေတဲ့ကမ္ဘာအစင်းရဲဆုံးနိုင်ငံအတွဲအထူးအောင်ပွဲတရလည်းဖြစ်ပါတယ်။ Tina Train ပြဖို့တဲ့သတင်းကိုနှမ်းလောင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
AIDS ရောဂါတိုက်ဖျက်ရေးမှာအဓိကအောင်ပွဲတရကိုရရှိလိုက်ပါပြီ။အာဖရိကတိုက်က HIV ရှိသူတွေဟာနောက်ဆုံးပေါ်ဆေးတွေကိုတစ်နှစ်စာအတွက်$85လောက်နဲ့ဝယ်ယူနိုင်ကြတော့မှာပါ။ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကဒီအစီအစဉ်ကို September 23ရက်နေ့ကကြေညာလိုက်တာပါ။ UNAIDS အကြီးအကဲ Michelle Sidbe ကအခုလိုပြောပါတယ
်။ What we are talking about today with this life changing announcement is about
လူဘဝအတွက်အပြောင်းအလဲဖြစ်စေမယ့်ကြေညာချက်ဆိုပြီးကျွန်တော်တို့ပြောဆိုနေကြတာဟာဆေးဝါးတွေရဲ့အရေးအသွေးတန်းတူညီမျှမှုဂုံတိတ်ခါနဲ့လူခွင့်ရေးတရက်အနေနဲ့ဆေးဝါးတွေကိုရယူနိုင်မှုဖြစ်ပါတယ
် Microsoft Company တည်ထောင်သူ Bill and Melania Gates Foundation နဲ့အိန္ဒိယဆေးဝါးထုတ်လုပ်သူတွေဖြစ်တဲ့ Mylan Laboratories and Aurobindo Pharma တို့အပေးအယူတရက်ရရှိလိုက်ပါပြီဒီအပေးအယူကြောင့် HIV ရောဂါပိုးရှိတဲ့အစင်းရဲဆုံးသူတွေကိုစိတ်သက်သာရရစေပါရောမယ်ကမ္ဘာသမား HIV ပိုးကူးစက်ခံရသူပေါင်း36%အခွင့်အတန်းရှိနေတယ်လို့ UNH ကခန့်မှန်းထားပါတယ်။ UNH အကြီးအကဲ Michelle Sidbe ကအခုလိုပြောပါတယ
်။ Parallel cost of healthcare provision in every country in the world
ကမ္ဘာနိုင်ငံတိုင်းမှာကျန်းမာရေးဆောင်ရွက်မှုဈေးတွေကတရိပ်တိုးလာတာကိုပြောဖို့ဆိုလွတ်လာပါပြီ။နောက်ပြီးတော့ဒီအကြောင်းကိုပြောမယ်ဆိုရင်ဓာတ်လူညီမမှုရှိရေးငွေကြေးတတ်နိုင်မတတ်နိုင်ဆိုတဲ့အပေါ်မှာမူတည်တာမဟုတ်ဘဲနဲ့လိုအပ်ချက်အရကျန်းမာရေးဆောင်ရွက်မှုရဖို့ဆိုတဲ့အချက်နဲ့သာပြောဆိုနိုင်ကြမှာပါ။
ဒေါ်လူတက်ဂရာဗာဒါမှမဟုတ် TDG ဆိုတဲ့ဆေးဟာ HIV အတွက်အဓိကကြားတဲ့ဆေးသမျိုးဖြစ်ပြီးခုချိန်ထိချမ်းသာတဲ့နိုင်ငံတွေမှာရရှိနိုင်ပါတယ်။ဗြိတိန်နိုင်ငံကကျန်းမာရေးအရာရှိချုပ် Dame Sally Davis ကအခုလိုမြင်ပါတယ
်။ It's more effective. It has fewer side effects. It's less prone to resistance.
ဒီဆေးဟာပိုပြီးထောက်တယ်လေ။ဒေးထွက်ဆိုးကျိုးလည်းနေတယ်။နောက်ပြီးဆေးရင်ပါမှုဖြစ်နိုင်မှုအခွင့်အလမ်းလည်းနေပါတယ်လေ။ဒါကြောင့်ဒီလိုဈေးသက်သာသာနဲ့ရောင်းချပေးနိုင်မယ့်အထင်ကရသဘောတူညီမှုမျိုးကိုကျေးဇူးတင်ပါတယ်။
Riders သတင်းဌာနရဲ့အဆိုအရတနစ်စာ$85ဆိုတာအမေရိကန်ပြည်ထောင်စုက DDG ဆေးတရက်စာတန်ဖိုးထက်တောင်နည်းပါသေးတယ်လို့ဆိုပါတယ်။တောင်အာဖရိကကပြည်သူ့ကျန်းမာရေးဝန်ကြီး Aaron Monsoladi ကတော့ခုလိုဆိုပါတယ
်။ We estimate that over the next 6 years South Africa will
put 6 နှစ်ကျော်ကာလမှာတောင်အာဖရိကနိုင်ငံကဒေါ်လာ900နဲ့မနည်းစုဆောင်းနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။ဒါကသိပ်များတဲ့ငွေပမာဏဖြစ်ပါတယ်။
DDG ဆေးဘိုတက်တာတော်ရာကြောင့်ကမ္ဘာသဝန်လုံးကလူရေစီကိုဆေးရည်မြန်မြန်ဆန်ဆန်နဲ့ကြည်ကြဲပြင်းပြင်းရောက်ရှိလာစေမယ့်သဘောဖြစ်ပါတယ်။ချမ်းသာတဲ့တိုင်းပြည်တွေကနေဆင်းရဲတဲ့တိုင်းပြည်တွေထက်လက်ရှိအထုံးပြနေတဲ့ FF Friends ကုထုံရောက်လာအောင်ဆင်းနေကြခဲ့တယ်လို့အခုတော့၃နှစ်အတွင်း DDD ဆေးရည်ရရမှာမလို့ဒါကဆန်ထားလောက်တဲ့ကာလဖြစ်တယ်လို့ NITAID အကြီးအကဲလီလီယိုမမိုရာပြောပါတယ်။ကမ္ဘာပေါ်ကဆေးအလိုအဆုံဖြစ်နေတဲ့ HIV ပိုးရှိသူတွေနဲ့ AIDS ဝန်ထမ်းရှင်တွေအတွက်ကတော့တိထက်တောင်မြန်မြန်လိုအပ်နေကြတာဖြစ်ပါတယ်ရှင်။
နယ်လောင်တင်ပြခဲ့တာပါရှင်အခုတော့ကမ္ဘာရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်ကမ္ဘာရာသီဥတုသမိုင်းကိုသိရှိအောင်နဲ့ကမ္ဘာကြိုကြီးရဲ့အနာဂတ်ကိုဟောကိန်းထုတ်နိုင်ဖို့အတွက်သိပ္ပံပညာရှင်တွေဟာအာတိတ်ဒေသကရေခဲပြင်အောက်ကီလိုမီတာအနည်းငယ်ရအောင်တူးဖောက်ပြီးသုတေသနပြုလုပ်နေကြပါတယ်။အဲ့ဒီရေခဲပြင်အပေါက်ထဲကနေဘာတွေများလစ်လာမှတ်သားနိုင်မလဲဆိုတာကိုသိရအောင် Greenland ကိုကိုယ်တိုင်မျက်မြင်တွားရောက်ကြည့်ရှုခဲ့တဲ့ VOA သတင်းတောက် Steve Baragona ရဲ့သတင်းလွှာကိုဦးစံမိုးဝေကပြောပြပေးပါမယ်ရှင်
။တူဖွေးပြီးတော့အမကန်းမွေပြလဲလဲအဆင်းရှိတဲ့အာတိတ်ဒေသအတွင်းကီလိုမီတာထောင်နဲ့ချီပြီးတော့အကွာအဝေးကိုဖြတ်တန်းပြီးတဲ့နောက်ဘိုးလင်းကစားရမှာပြစ်တဲ့အလုံးကြီးနဲ့အလားတရံတူပြီးစိန်တုံးတစ်ခုလိုမျက်နှာပြင်နေမှာအကွက်တွေပါတဲ့အလုံးကြီးကိုတွေ့မြင်ရပါလိမ့်မယ်။အဲ့ဒါဟာ Iskrip ခေါ် Greenland's Ice Core Project ရေခဲဥတိုင်းစီမံကိန်းတည်ရှိရာအရာဖြစ်ပါတယ်။တကယ်တမ်း Iskrip လို့ခေါ်တဲ့စီမံကိန်းတပ်ဝင်လှုပ်ရှားတဲ့နေရာကတော့မြေလွာပြင်အောက်မှာဖြစ်ပါတယ်။အဲ့ဒီအရာမှာအပူချိန်ကအနှုတ်28ဒီဂရီရှိပြီးရေခဲဥတိုင်းချက်မှကိုတွေ့ရလိမ့်မယ်လို့ရေခဲပြင်ရဲ့အောက်2ကီလိုမီတာခွဲကျော်ရောက်အောင်တူးဖောက်နေတဲ့အဖွဲ့ရဲ့ခေါင်းဆောင် Trevor Pope ကပြောပါရတယ်။အဲ့ဒီရေခဲဥတိုင်းချောင်းကြီးရဲ့အတွင်းမှာတော့လေဘူးပေါင်းတွေတရှိနေပြီးလေဘူးပေါင်းတွေအတွင်းမှာလွန်ခဲ့တဲ့6နှစ်ပေါင်းများစွာကလေတွေခိုအောင်းနေပါတယ်။ဒီလေတွေဟာလွန်ခဲ့တဲ့နှစ်ထောင်ပေါင်းများစွာကကမ္ဘာရာသီဥတုသမိုင်းရဲ့မှတ်တမ်းမှတ်ရာတွေဖြစ်ပါတယ်။အနက်954မီတာမှာတည်ရှိနေတဲ့ရေခဲဟာနှစ်ပေါင်း6000တက်တန်းရှိနေပြီလို့ Trevor Pope ကပြောပါရယ်ဒီချိန်ဟာ Iskrip အဖွဲ့သားတွေအတွက်အတင်းဆောင်မခံတဲ့ကာလတစ်ခုဖြစ်နေပါတယ်ကဘာကြီးဟာအခုချိန်မှာရှိရမယ့်အနေအထားတွေထက်ပိုးပြီးတော့ပူနွေးနေပါတယ်ဒီကနေ့ဖြစ်နေတဲ့ကဘာကြီးပူနွေးမှုနဲ့ပတ်သက်လို့ဆက်နွယ်မှုတွေကိုဒီရေခဲတွေကနေရရှိကောင်းရရှိနိုင်ပါလိမ့်မယ်ဒါပေမဲ့ဒီရေခဲတွေဟာတိတ်ပြီးတော့ကျွတ်ရပြီးအထိကိမခံနိုင်ဖြစ်နေပါတယ်အပူချိန်အနှုတ် 30 ဒီဂရီဆန်စီယပ်စ်အောက်မှာရေခဲလွှာထဲမှာသူတို့ရှိနေပါတယ်။ဒါပေမဲ့ဖောက်ထွင်းတူးဖော်ရတဲ့အခန်းရဲ့အပူချိန်ကအနှုတ် 30 ဒီဂရီပဲရှိပါတယ်။ရုတ်တရက်အပူချိန်ပြောင်းလဲကရေခဲကိုအကြောင်းဖြစ်သွားစေနိုင်ပါတယ်။ Copenhagen တက္ကသိုလ်က Trevor Pope က
kind of breaks your heart when you do all this.
အဲ့ဒီလိုဖြစ်သွားပြီဆိုရင်အသေးကွဲသလိုမျိုးခံစားရပါတယ်။စလင်နာပုံတရံရှိတဲ့အလွန်လှပတဲ့ရေခဲကြောင်းကြီးကိုဇပွဲပေါ်ကိုတင်လိုက်ပြီဆိုရင်တဖောက်ဖောက်အတန်လေးတွေကြားရပါမယ်စမ်းစစ်လေးတွေပွက်တလို့အတန်မျိုးပေါ့ဗျာ
Glacio Logic လို့ခေါ်တဲ့ရေခဲမြေအကြောင်းလိလာတုတေသနပြုနေတဲ့ဘူမိတရုတ်ခွဲပညာရှင်တဦးဖြစ်တဲ့ Yagan Bida Stopsing ဟာ38နှစ်ကြာရေခဲဥတိုင်းကြီးတွေကိုတူးဖော်နေသူဖြစ်ပါတယ်သူအပြောအရအဖေကတော့
It sounds completely ridiculous and backwards but actually we mounted
သူ့ရဲ့အတန်ကလုံးဝဟာတပဲဗျာပြီးတော့တိမ်ပြီးဝင်သွားပါတယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့က Greenland ရေခဲလွှာအတွင်းကနှင်းမုံလှိုင်ကောင်းအေးကန်းတဲ့ကိုထဲသွင်းလိုက်တာပါ။
အေးကန်းကဒီရေခဲဥတိုင်းချောင်းကြီးတွေထံကနေအတိတ်ကလျှို့ဝှက်ချက်တွေမရယူနိုင်သေးခင်အပူချိန်အပြောင်းလဲကြောင့်လန့်ပြီးတော့ကွဲမတော့အောင်ကာကွယ်ပေးဖို့ဖြစ်ပါတယ်။ Iskrip အပီပီဆိုင်ရာအဖွဲ့ကသိပ္ပံပညာရှင်တွေဟာကမ္ဘာကြီးရဲ့အနာဂတ်ကိုဆက်ဆက်သိရှိနိုင်အောင်လေ့လာဖို့အတွက်ဒီရေခဲဥတိုင်းကြီးတွေကိုတူးနေကြတာဖြစ်ပါတယ်။ Greenland's ရေခဲပြင်ရဲ့ပမာဏဟာထင်တာထက်ပိုးပြီးတော့မြင်းမြန်းဆန်းဆန်းယော့နေလာနေပါလေ
Shrinking is going to be a linear straightforward process that you can
ဒါပေမဲ့ဒီလိုယော့နေသွားမှုကအစဉ်တိုင်းဖြစ်သွားလားဆိုတာကျွန်တော်တို့မသိပါဘူးရှေ့ဖြစ်စဉ်ကိုသာကြိုတင်ဟောကိန်းထုတ်နိုင်ပါတယ်ဒီတော့ကျွန်တော်တို့ Iskrip မှာတူးဖောက်နေကြတာဖြစ်ပါတယ
် Iskrip ဟာအလင်းမြန်စီးဆင်းနေတဲ့ရေခဲချောင်းပေါ်မှာတည်ရှိနေတာပါသိပ္ပံပညာရှင်တွေကတော့ဘာကြောင့်လဲဆိုတာမသိကြသေးပါဘူးရေခဲမြစ်ကနေပင်လယ်တွင်းကိုဘလို့စီးဝင်နေတယ်ဆိုတဲ့အရှိန်နှုန်းကရည်ရည်ဘလောက်ထိမြင့်တက်လာမလဲဆိုတာကိုကြိုတင်ဟောကိန်းထုတ်နိုင်တယ်လို့စတီဗန်ဆန်ကပြောပါတယ်
။ Something odd is going on at the base in these ice streams and there are a lot of ice streams in
ဝါချေမှာရေခဲစီးကြောင်းကအထူးထူးခြားခြားပြောင်းလဲမှုရှိလာရင် Antarctic နောက်ပိုင်းကိုရေခဲကြောင်းတွေအများကြီးစီးဝင်လာပါလိမ့်မယ်။အဲ့ဒါဆိုအခြေအနေကမတည်ငြိမ်ဖြစ်လာပြီးရေခဲအလွှာတွေပြက်ထွက်သွားနိုင်ပါတယ်။ရာစုနှစ်နဲ့ချီပြီးမကြပါဘူး။ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာပဲဘေးဒုက္ခကြီးကြုံရပါလိမ့်မယ
်။ Iskrip အဖွဲ့အနေနဲ့ရေခဲလွှာတွေရဲ့အောက်ဆုံးပိုင်းကိုနှစ်နှစ်လောက်အတွင်းမှာမရောက်နိုင်သေးပါဘူး။ဒါကြောင့်လုံးစရာကင်းစရာအချိန်တွေကတော့အများကြီးကျန်နေပါသေးတယ
်။ဥဆံမွေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့နေ့လယ်နေ့ကင်းမင်းဆက်အနားယူခြင်းနဲ့လူတွေရဲ့ကျန်းမာရေးအကြောင်းဆိုင်ရာသတင်းလွှာကိုတင်ပြပါမယ်။နေ့လယ်နေ့ကင်းချိန်တွေမှာခဏတစ်ပြုတ်မင်းဆက်အနားယူရာဟာစပိန်လူမျိုးတွေရဲ့လူနေမှုဘဝ ထုံနှင်းစင်လာတစ်ခုလို့ဖြစ်နေပါတယ်ဒါပေမဲ့လူအများအတွက်ခဏတစ်ဖြုတ်မေးဆက်နားယူလို့ရဖို့ဖွင့်ပေးထားတဲ့နေရာမျိုးကတော့အသစ်အစင်တစ်ခုဖြစ်နေပါတယ်မက်ဒရစ်မြို့က Siesta and Go လို့နာမည်ပေးထားတဲ့ဘားကတော့ခဏတစ်ဖြုတ်မေးဆက်နားယူဖို့အတွက်ပထမဦးဆုံးဖွင့်လှစ်ထားတဲ့နေရာတစ်ခုပါဒီလိုအလားတူခဏတစ်ဖြုတ်မေးဆက်နားယူလို့ရတဲ့အိတ်ခင်းဝန်ဆောင်မှုပုံစံမျိုးတွေကိုတော့ London Brazil တို့ကျုံနဲ့တခြားမြို့တွေမှာရှိပါတယ်။လာရောက်သုံးဆောင်တဲ့သူတွေအနေနဲ့ကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုတွေကိုအကောင်းဆုံးလှုပ်ဆောင်နိုင်ဖို့နဲ့ကျန်းမာရေးတိုးတက်ကောင်းမွန်စေဖို့မျှော်လင့်တယ်လို့အဲ့ဒီဘားမှာအလုပ်လုပ်ကြတဲ့အလုပ်သမားတွေကပြောပါတယ်။ VOA သတင်းတောက် Faint Labitus ပြပို့တဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မဲတွဲမြို့မှာရှိတဲ့လူတွေဟာအခုအခါမှာနေ့လည်နေ့ခင်းပင်မန်းလိုပဲဖြစ်ဖြစ်အိမ်ငှိုက်လိုပဲဖြစ်ဖြစ်တစ်ပင်ရိပ်အောက်တွေမှာမှီပြီးဒါမှမဟုတ်လဲလျောင်းပြီးအိတ်နေစရာမလိုတော့ပဲ Siesta and Go ဘားမှာတွားပြီးတော့ခဏတစ်ဖြုတ်မေးဆက်လို့ရနေပါပြီဒီဘားဟာစီးပွားရေးအချက်အချာကြားတဲ့မြို့လေကောင်မှာရှိပြီးမနေ့17နှစ်ကနေညနေ9နှစ်ထိဖွင့်ထားပေးပါတယ်ငှားအိတ်ဖို့အတွက်အရာကင်း16ခုပါပြီးမနေ့ပိုင်းကနေ10နှစ်ထိမေးဆက်လို့ရပါတယ်တည်တဲ့အခန်းနဲ့အများနဲ့အတူမေးဆက်လို့ရတဲ့နေရာဆိုပြီးခွဲထားပေးပါတယ်တည်တဲ့အခန်းဆိုရင်တော့တစ်နာရီကို15ဒေါ်လာပေးရပါတယ်ဒါအပြင်ဒီဘားမှာခဏတစ်ဖြုတ်အနားယူပြီးအေးအေးဆေးဆေးစာဖတ်ချင်တဲ့လူတွေအတွက်လည်းလက်တင်ကလထိုင်တွေချပေးထားသလိုအလုပ်လုပ်တဲ့နေရာတွေလည်းပေးထားပါတယ်လှူရှားမှုဓာတ်ပုံပညာဆိုင်ရာဒီဇိုင်နာဖီလစ်မာခိုကတော့အခုလိုပြောပါတယ
် Well I have always a long way from home
အင်းကနေအလုပ်ကိုအများနဲ့ပဲအကြာကြီးလာနေရတော့နေတိုင်းလိုလိုပင်ပန်းပါတယ်ဆိုတော့ခွန်အားတွေပြန်ရလာဖို့အတွက် Siesta ကကျွန်တော်အတွက်အထူးနေရာတစ်ခုဖြစ်ပါတယ
်။ Siesta and Go Bar မှာတန့်ရှင်းတဲ့ညဝတ်အင်ဂျီတွေအရာကင်းတွေဆောင်းတွေနဲ့ခေါင်းအုံးတွေကိုပေးသလိုလာရောက်သုံးဆောင်တဲ့သူတွေကိုလည်း Coffee, Internet, Wi-Fi, သတင်းစာတွေနဲ့အိမ်တွင်းစီးဖက်နှက်တွေလည်းပေးပါတယ်။အကြာကြီးအိပ်ပျော်သွားမှကိုလည်းစိုးရိမ်စရာမလိုပဲတတ်မှတ်ထားတဲ့အချိန်ပြည့်မှသာအလုပ်သမားတွေကလာပြီးညင်ညင်သာသာနိုးပေးပါတယ်။တခြားလူတွေလိုပဲဒီဘားမှာခဏတစ်ဖြုတ်မေးဆက်လိုက်ရတဲ့အတွက်ခွန်အားတွေပြန်ပစ်လာပြီးလန်းဆန်းသွားတယ်လို့ဖီလစ်မာခိုကပြောပါတယ
် I come for about 30
ကျွန်တော်ကတော့မိနစ်30လောက်လာပြီးမေးဆက်လေးရှိပါတယ်မိနစ်30လောက်အိပ်ပြီးညနေပိုင်းကိုကြော်ဖြတ်ဖို့လုံလောက်တဲ့ခွန်အားတွေပြန်ရလာပါတယ
်ဒါပေမဲ့လည်းအခုလိုဘားကိုသွားပြီးခဏတစ်ဖြုတ်မေးဆက်အနားယူတာမျိုးကလက်တွေ့မကျဘူးလို့မြင်ကြတဲ့တချို့စပိန်လူမျိုးတွေလည်းရှိပါတယ်ဗန္ဒာရေးဆိုင်ရာကဏ္ဍမှာအလုပ်လုပ်တဲ့Carlos Villarroja ကအခုလိုပြောပါတယ
်
ဒါကစပိန်လူမျိုးတွေရဲ့ထုံးလန်းစင်လာတစ်ခုဖြစ်ပေမဲ့လူရိုးလှုပ်စင်တစ်ခုလိုမျိုးပိုဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့အခုလုံနေမှုဘဝအလုပ်လုပ်တဲ့နိုင်ကြီးစပိန်လူမျိုးအလုပ်သမားတွေအားလုံးရဲ့ပုံမှန်လှုပ်ရှားမှုဘဝကိုကြည့်မယ်ဆိုရင်နေ့လည်နေ့ကင်းနှေးဆက်ဖို့အားလက်ချိန်တိတ်မရှိပါဘူးကျွန်တော်ဆိုရင်အလုပ်လုပ်ချိန်တစ်ပတ်လုံးမှာအားတဲ့အချိန်ရဲကိုမရှိပါဘူ
း။ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့အလုတ်ရမ်းရှုပ်တဲ့အချိန်မျိုးမှာခဏတစ်ဖြုတ်မေးဆက်ခြင်းနဲ့ပတ်သက်ပြီးအခုလိုအကြံပြုထားပါဗျ။လူတွေရဲ့အိပ်စက်မှုကိုလစ်လာတဲ့ဆေးပညာဌာနညွှန်ကြားရေးမှူးဒေါက်တာဂိုင်မစ်ဝုကအခုလိုပြောပါဗျ
။ Power napping is often referred to as the most
မေးဆက်ခြင်းဟာသဘာဝအတိုင်းအကောင်းဆုံးခွန်အားပြန်ဖြစ်ပေးတဲ့အရာတစ်ခုပါ။ခွန်အားတွေကိုတိုးစေပြီးမှတ်ဉာဏ်စွမ်းတွေကိုလည်းပြန်ပြီးတော့တွေးတောယူလို့ရသလိုစိတ်ဓာတ်ခွန်အားတွေအာယုံဆိုင်လေးပိနိုင်စွမ်းတွေလည်းတိုးစေပါတယ်။ခဏတစ်ဖြုတ်မေးဆက်မှုမရှိသူတွေနဲ့ရှင်လိုက်ရင်မေးဆက်ပြီးတဲ့နောက်လူတဦးချင်းစီကအရေးသွေးဟာနှစ်ဆလောက်တိုးလာနိုင်ပြီးပြဿနာတွေကိုပိုးပြီးတော့ဖြေရှင်းနိုင်တာကိုကျွန်တော်တို့တွေ့ရပါတယ
်ဘလို့ပဲဖြစ်ဖြစ်မွန်းချက်ပြီးရှုပ်ထွေးလာတဲ့မြို့ပြလူနေမှုဘဝမှာ Siesta and Go Bar အနေနဲ့နေ့လည်နေ့ခင်းမေးဆက်အနားယူတဲ့သူတွေတိုးလာဖို့မေးဆက်ခြင်းရဲ့အကျိုးရလာတွေကိုပိုးပြီးတိုးမြင့်လှုပ်ဆောင်ဖို့မေးဆက်တာကိုကြိုက်ကြတဲ့သူတွေကမျှော်လင့်နေကြပါတယ်ရှင်ဒီရေမြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့မလဝီနိုင်ငံကစင်ကောင်ရေကကွယ်ထိန်းသိမ်းရေးဘက်ကိုကြည့်ကြရအောင်ပါမလဝီနိုင်ငံတောင်ပိုင်းကစင်ကောင်ရေ900ကိုမြောက်ပိုင်းကဘေးမက်တောစီပြောင်းရွှေ့နေပါတယ်ဒါဟာတောင်ပိုင်းမှာစင်တွေခိုးဖန်းတက်ပြခံရမှုတွေနဲ့စင်ဥယေတိုးလာတာကြောင့်ဒေသခံတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုရှောင်ပြီးမြောက်ပိုင်းမှာစင်ကောင်ရေကျနေတာကိုပြန်ပြီးတိုးပွားလာစေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်နိုင်ငံတောင်ပိုင်းကစင်တွေကိုမြောက်ပိုင်းဘေးမက်တောစီစတင်ပြောင်းရွှေ့ပေးနေရကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ Lamix Masina ကဒီ VOA အတွက်သတင်းပေးပို့ထားတာကိုမှတ်ခွညိုကပြောပြပေးပါမယ်ရှင်
အာဖရိကတိုင်းမှာစင်တွေကိုတရားမဝင်ဖမ်းဆီးခံနေကြရတယ်ဆိုပေမဲ့အခုမြင်တွေ့နေရတာကတော့စင်တွေအတိုက်ခိုက်ခံနေရတာမဟုတ်ပါဘူး။ရဟယင်တွေတုံပြီးစင်အုပ်တွေကိုစိတ်ငင်စေပါတဲ့မြားတွေနဲ့လိုက်ပစ်နေတာပါ။စေးမိထားတဲ့စင်တွေကိုအထူးဆောက်လုပ်ထားတဲ့ကုန်တစ်တာတွေနဲ့ထည့်ပြီးကီလိုမီတာ400ဝေးတဲ့ မလာဝီနိုင်ငံအလဲပိုင်းကသူတို့အတွက်နေရာသစ်ဖြစ်လာမဲ့ဘေးမဲ့တော်ရိုင်းနောက်ခုတာကိုတာရှိရာကိုရွှေ့ပြောင်းပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အာဖရိကန်ပန်းချက်များလို့အမည်ပေးထားတဲ့အကျိုးမြတ်တွေမဟုတ်တဲ့သဘာဝဝန်းကျင်ထိမ့်သိမ်းရေးအဖွဲ့ကတာဝန်ယူပြီးမလာဝီမှာနေရာပြောင်းရွှေ့ပေးနေတဲ့စင်ကောင်ရေး300ဝန်းကျင်ရှိနေပြီဖြစ်ပါတယ်။အာဖရိကန်ပန်းချက်များအဖွဲ့ရဲ့မန်နေဂျာပက်ထရီစီယိုအန်ဒက်ဇီရာကအခုလိုပြောပါတယ
်။ What we are doing now is creating atourism product for Malawi so that you know
Malawi ရဲ့ကဘာလက်ကြီးတဲ့လုပ်ငန်းတစ်ခုကိုကျွန်တော်တို့အကောင့်ထဲပို့နေတာပါကဘာလက်ကြီးတွေဒီနိုင်ငံကနေတခြားနိုင်ငံတွေကိုရောက်သွားတဲ့အခါတမမဟုတ်တခြားနိုင်ငံကနေဒီကိုကူးလာတဲ့အခါကျွန်တော်တို့နိုင်ငံဟာတော်ရန်ဒရိစံထိန်းသိမ်းရေးလုပ်ငန်းတွေလုပ်နေပါတယ်ဆိုတာကိုသူတို့မြင်ကြမှာပ
ါစင်တွေကိုတရားမဝင်ဖမ်းဆီးတပ်ဖြတ်တာတွေနဲ့ဒေသခံတွေနဲ့ပြဿနာဖြစ်နေရတာတွေကြောင့်Enkotakota ဘေးမဲ့တော်မှာနှစ်ပေါင်း20ကျော်တုန်းကစင်ကောင်ရီ1500ရှိခဲ့ပေမဲ့အခုနှစ်စံပိုင်းအထိဆိုရင်စင်ကောင်ရီဟာ100တောင်မပြည့်တော့ပါဘူးအခုတက်ရောက်လာတဲ့စင်တွေကိုထိမ့်သိမ်းကာကွယ်ပေးဖို့သူတို့ကအလေးထားဆောင်ရွက်ကြပါတယ်အာဖရိကန်ပန်းချက်များဖွဲ့မန်နေဂျာပက်ထရီစီယိုအန်ဒက်ဇီယာကအခုလိုပြောပါတယ
် We've made sure that we have the fence we have trained personnel equipped
ဖြန့်စည်းရေးတရားခိုင်အောင်လုပ်ထားပါတယ်စင်ထိန်ကောင်းကောင်းလည်ထားပါတယ်ဒီကကြဆုံးကတော့တဘာဝပုံဝင်ခြင်းကိုဆောင်းလျှောက်ပေးမဲ့တောထိန်တွေရှိနေတာပါပဲ
။ And Kota Kota ပေးမဲ့တောကိုစင်တွေလှည့်ပြောင်းပေးလိုက်တဲ့အတွက်သူတို့စီမှာလည်းစင်ကောင်ရေလျှော့ချနိုင်တယ်လို့မချက်တိပေးမဲ့တောမန်နေဂျာ Chris Hay ကအခုလိုပြောပါတယ
်။ Long term we would aim to have between 250 or 300 elephants at Majeti. So as you can see
ရင်ကကျွန်တော်တို့စီမှာစင်ကောင်ရေ250နဲ့300လောက်ပဲထားဖို့ရည်ရွယ်ခဲ့တာပါ။အခုစင်ကောင်ရီ430ကျော်လာတော့ထိန်းသိမ်းရတာအရန်ခက်လာလို့အခုလိုရွှေ့ပြောင်းပေးရတာပါ
And Kota Kota ပေးမဲ့တော့မှလည်းစင်ကောင်ရီတိုးလာတဲ့အကျိုးကျေးဇူးကိုလက်ငင်းခံစားကြရပါတယ် African ပန်းချက်များအဖွဲ့မန်နေဂျာ Patricio Andazia က
From zero it's getting through to 300 visitors
ရင်ကဒီပေးမဲ့တော့ကိုလာလဲလူတရားမှမရှိပါဘူးလောလောဆယ်ဒီနှစ်မှာဧည့်သည်300ရောက်လာပြီဖြစ်ပါတယ်ဒါဟာကျွန်တော်တို့ဘေးမဲ့တော်အတွက်သိတာတဲ့တိုးတက်မှုပါပဲ
။စင်တွေကိုနေရာပြောင်းရွှေ့ပေးနေတာကတော့လာမယ့်ဩဂုတ်လထဲမှာအဆုံးသတ်မယ်လို့ခန့်မှန်းရပါတယ်ရှင်
။မခွန်ညွန့်တင်ပြပေးခဲ့တာပါ။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိငီထိုက်ပြောပြပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တာဖောက်ခွဲတဲ့နေရာအနီးစနေနေ့ကငလျင်ငယ်တစ်ခုလှုပ်သွားတာဟာသဘာဝအရာလှုပ်ခတ်တဲ့ငလျင်ဖြစ်ပုံရပြီးနျူကလ িয়ার ဖောက်ခွဲမှုကြောင့်မဖြစ်နိုင်ဘူးလို့အင်းဒီချင်းနိုင်ငံတွေကပြောပါတယ်။လူတွေဖောက်ခွဲတာကြောင့်ထွက်ပေါ်လာတဲ့တုန်ခါမှုမျိုးဆိုရင်တော့ကြိုတင်သိရှိနိုင်မှာဖြစ်တဲ့အကြောင်းအခုတော့ကြိုပြီးတော့ဖမ်းယူရရှိခဲ့တာမရှိတဲ့အကြောင်းတောင်ကိုရီးယားဗိုလ်မှူးပေဒါအတိုင်းထွာရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။တရုတ်အစိုးရငလျင်တိုင်းထွာရေးဌာနကတော့ပြည်အသုံးတသမာ၄ရှိတဲ့မသင်္ကာပွဲရာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ကြောင်းအစိုးရပိုင်းကပြောပြီးမဲ့ဒီပောက်ကွဲမှုဟာနျူကလ িয়ার ဖောက်ခွဲဆန်းသတ်မှုမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံအတွက်မနေ့စနေနေ့ကတော့မြောက်ကိုရီးယားနိုင်ငံသားဝင်ကြီးကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတုံ့ပြန်ပြောဆိုခဲ့တယ်လို့အိန္ဒိယအစိုးရထိပ်တန်းတာဝန်ရှိသူတွေကလည်းပါကစ္စတန်နိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အခုနှစ်ထရီညီလာခံအတွင်းအလုံးဟာစောင့်ကြည့်ခဲ့ကြတာကတော့မြောက်ကိုရီးယားနိုင်ငံသားဝင်ကြီးရီယာဟိုရဲ့မိန့်ခွန်းဖြစ်ပြီးသူကအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်ကြီးဝင်ယောဂါရှိတဲ့စိတ်ဖောက်ပြန်နေသူလို့ကိုကိုကိုတေချောင်းကြံနေတာဖြစ်တယ်လို့ပြောဆိုသွားပါတယ်။အီရန်ဘက်ကပေတင်းတက်တာလာပြစ်ဒုံးကျည်တဲ့တစင်းကိုအအောင်မြင်မြင်ဆန့်သတ်နိုင်ခဲ့ကြောင်းမနေ့စနေနေ့ကကြေညာလိုက်တဲ့အပေါ်အနောက်နိုင်ငံခေါင်းဆောင်တွေကတတိထားပြီးတုံ့ပြန်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့က Twitter လူမှုကွန်ရက်မှာရေးသားထားမှာတော့အစ္စရေးထိရောက်အောင်ပြစ်နိုင်တဲ့ပေရင်တက်ဒုံးကျည်တစ်စင်းကိုအီရန်တို့ဆန့်သတ်ခဲ့ပြီးမြောက်ကိုရီးယားတို့နဲ့ပေါင်းလုပ်ခဲ့တာလို့ရေးသားခဲ့ပါတယ်ရှင်
။တရင်အချင်းချက်ကိုမသိငိထိုက်ပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Altay ဖြစ်ပါတယ်။ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နောက်ညကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ဘိုင်းဒိုမီတာ24 25 30နဲ့50နဲ့လှိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.